င်လေးတို့ရန်ကုန်မှာပေါ့နော် Triangle Women Support Group ဆိုပြီးတော့တည်ထောင်ထားတာရှိပါတယ်အဲ့ဒါမခင်လေးမတည်တယ်ဆိုတော့အဲ့ဒီအဖွဲ့ပေါ်ပေါက်လာရခြင်းပေါ့နော်အကြောင်းပြပြပေးပါလားရှင်မတည်သူအနေနဲ့
ကျွန်မအရင်ထဲကတော့ကျွန်မနိုင်ငံရေးလှုပ်ရှားသူတယောက်ပေါ့နော်ကျွန်မတောက်လျှောက်1995ရဲ့ကနေပြီးတော့ကျွန်မမျိုးသားဒီမိုကရေစီဖွဲ့ချုပ်မှာနိုင်ငံရေးအရာလူငယ်တယောက်အနေနဲ့ပါဝင်လှုပ်ရှားခဲ့တယ်ပေါ့တောက်လျှောက်ပါပဲဒါပေမဲ့ကျွန်မဒီလိုအပြောင်းအလဲတွေဖြစ်ပြီးပေါ့နော်2017လောက်ပေါ့နော်အဲ့ဒီမှခါကျတော့ကျွန်မစဉ်းစားချက်ကကျတော့နိုင်ငံရေးအရာလှုပ်တာလဲလို့တလို့ကျွန်မတို့အမျိုးသမီးတွေအတွက်လဲကျွန်မတို့တခုခုတော့လှုပ်ပြီးရင်ကောင်းမယ်လို့စိတ်ကူးတဲ့အတွက်ကျွန်မအဲ့ဒီအဖွဲ့လေးကိုစပြီးတော့2017လောက်မှာစပြီးတော့ကျွန်မစလုပ်ဖြစ်ပါတယ်ဒါပေမဲ့ကျွန်မတရားဝင်အားလုံးကိုအသိပေးတာကတော့2012ဒီနိုင်ငံတကာအမျိုးသမီးများနေ့မှာကျွန်မအခမ်းအနားလေးတစ်ခုလုပ်ပြီးတော့ကျွန်မတို့အဖွဲ့လေးဒီလိုရှိတယ်ဆိုတာကိုအားလုံးသိရအောင်ပေါ့နော်အဲ့လိုလေးပြောပါတယ်ဒါပေမဲ့အခုလက်ရှိအထိတော့ကျွန်မတို့ဟိုမှတ်ပုံတင်ထားတာလည်းမရှိပါဘူးဘာလို့ဆိုမှတ်ပုံတင်ထားဖို့အတွက်တရားမျှတတဲ့လိုက်နာနိုင်တဲ့ဥပဒေတွေမရှိသေးမတင်သေးဘူးဆိုပြီးတော့ကျွန်မတို့ကစောင့်နေတာပါ
ကျွန်မသိချင်တာပါလေဒီ triangle ဆိုတဲ့ဟာအဓိပ္ပာယ်လေးပေါ့နော
်ဟို triangle ကတော့သရီးကံပေါ့နော်သရီးကံတစ်ခုမှဆိုလို့ရှိရင်အနားသုံးနားတောင်သုံးနားရှိတယ်အဲ့ဒီအနားသုံးနားတောင်သုံးနားပေါင်းစည်းမှtriangle ပေါ့ trigon ဆိုတာဖြစ်တယ်အဲ့ဒီလိုပဲကျွန်တော်တို့နိုင်ငံတနိုင်ငံတိုးတက်ဖို့အတွက်ဆိုရင်အမျိုးသားအမျိုးသမီးကလေးတငယ်ဘက်ပေါင်းစုံကညီညီညာညာလေးနဲ့တိုးတက်မှုရှိမှအတိုင်းပြည်တိုးတက်မယ်ပေါ့အမျိုးသားလေးကြီးပဲတိုးတက်နေထောင်တောင်ကအရန်ကြီးနေနောက်တောင်နာအသေးနေကျွန်တော်တို့ triangle လှလည်းမလှဘူး triangle လည်းမဖြစ်နိုင်ဘူးအဲ့တော့ကျွန်တော်တို့အချိုးညီညီနဲ့ကျွန်တော်တို့မှာရှိတဲ့လူတန်းစားအရွယ်အစားသုံးမျိုးစလုံးတိုးတက်ဖို့ပိုလိုတယ်ဆိုတော့နမိတ်ကလေးနဲ့ကျွန်မအဲ့ဒါကိုပေးထားတာပါအ
ဲ့တော့တောင်းတုံးတောင်းပေါ့နော်ညီဘိုးဆိုတဲ့အထက်မှာဒီအမျိုးသမီးတွေကိုထောက်ခံအားပေးဖို့မြင့်တင်ပေးဖို့ဆိုတော့အခုလက်ရှိနေထားမှာဟောမခင်လေးတို့ရဲ့ triangle မြို့သမီးအကူအညီပေးရေးဖွဲ့ရပေါ့နော်ဘာတွေလှုပ်ဆောင်ပေးတာရှိပါလဲ
ကျွန်မတို့ဖွဲ့ရကအခုမှစပြီးတော့စကားစားဆိုတော့တတန်းနဲ့အရန်နှုတ်ပါသေးတယ်ကျွန်တော်တို့လှုပ်ရှားမှုလည်းတိတ်အများကြီးမလုပ်နိုင်သေးပါဘူးအရင်ထဲကကျွန်မ voluntary လိုမျိုးလှုပ်လာတာကတော့ဟိုရက်ွက်ထဲမှာရှိတယ်အခြေခံငါအမျိုးသမီးတွေအထူးသဖြင့်အမေတွေကိုကျွန်မအသိပညာပေးတဲ့အလုပ်တွေလုပ်ပါတယ်ပရာဟိတကျောင်းတွေမိဘမဲ့ကျောင်းတွေမှာကျောင်းသားတွေရဲ့အမိတွေကိုတစ်လားတစ်ခါစုပြီးတော့အမျိုးသမီးတွေတည်တည်နဲ့ issue မှန်သမျှပေါ့သူတို့ကျန်းမာရေးလည်းတည်တည်နဲ့ကလေးဆောင်ရှောက်မှုလည်းတည်တည်နဲ့သူတို့ခန္ဓာကိုယ်ရဲ့ဖွဲ့စည်းပုံမှာဖြစ်နေတဲ့မျိုးပွားအင်္ဂါသားဆက်ချာမျိုးဆက်ပွားဒါတွေအကုန်လုံးကိုသူတို့တည်တည်ပါတယ်သူတို့မှာအမိတယောက်ရဲ့လို့ဖြစ်လာပါပေမဲ့သူတို့အမိရဲ့ခန်းကဏ္ဍဘလောက်အရေးကြီးတယ်သားသမီးအတွက်မိသားစုအတွက်တိုင်းပြည်အတွက်အရေးကြီးတယ်ဆိုတော့သူတို့သိမသိရှာပါဘူးအဲ့တော့ကျွန်မကအဲ့ဒါတွေကိုသိရအောင်အသိပညာပေးတဲ့အလုပ်တွေလုပ်တယ်အဲ့ဒီကမှတဆင့်ကျမတို့ကသူကအခြေခံငါလာတဲ့လူတွေဖြစ်တဲ့အတွက်ပညာတွေပါလဲနှဲပါတဲ့အခါကျတော့တဖြည်းဖြည်းနဲ့မှကျမတို့ကဒီအကြောင်းအရာတွေကိုမြင်လာရတယ်အမျိုးသမီးတွေရဲ့အခန်းကဏ္ဍဟာနိုင်ငံတကာနိုင်ငံမှာဘလောက်အရေးကြီးတယ်နိုင်ငံတကာမှာဘလို့အမျိုးသမီးတွေကတော့လုံနေကြပြီမြန်မာပြည်မှာလည်းအမျိုးသမီးတွေဘလောက်တောင်လုံနေကြတယ်ဆိုတဲ့ဟာတွေကိုကျမကလူအခွင့်အရေးအမျိုးသမီးအခွင့်အရေးနောက်တစ်ခါကျမတို့စီတော်ပေါ့နော်အဲ့ဒါတွေထီအောင်ကျမတို့ကသူတို့ဆွေးနွေးပြတယ်သင်တန်းလေးတွေပေးတယ်အဲ့ဒါမျိုးတွေကျမလုပ်ပါတယ်နောက်အမျိုးသမီးငယ်တွေကိုတော့ကျမကအသက်မွေးပညာသင်တန်းလေးတွေကျွန်မအကူအညီပေးပါတယ်အကူအညီပေးတဲ့နေရာမှာကျွန်မစာရင်းဂိုင်သင်တန်းပေါ့နော်နောက်တစ်ခါကွန်ပျူတာအင်္ဂလိပ်စာနဲ့အတူအခြားသောသူတို့သိတဲ့နဲ့တကူရီတိုးတက်မှုအတွက်သိတဲ့နဲ့ကိစ္စလေးတွေအကုန်လုံးကိုစာရေးဆရာတွေအသိပညာရှင်တွေကျွန်မဖိတ်ဖိတ်ပြီးတော့ဆွေးနွေးပွဲလေးတွေလုပ်ပေးပါတယ်ဥပဒေပညာရှင်တွေဥမာအဖြစ်ဟိုတလောကဆိုရင်ဒီအမျိုးသမီးတွေလက်ထပ်ထိန်းများတဲ့ကိစ္စတွေပါလို့ဆိုလဲသူတို့သိတဲ့နဲ့ကောင်းတာမကောင်းတာလက်ခံတာမလက်ခံတာသူတို့ပိုင်းဒါပေမဲ့အမှားအမှန်အခြေအနေဘယ်လိုရှိရဲဆိုတာသိတဲ့အတွက်ဒါမျိုးတွေကိုကျမတို့ကအသိပညာပေးတဲ့အလုပ်တွေပါတယ်တော့ကျမလှုပ်ပါတယ်ကျမရဲ့ယူရဲ့ချက်ကကြတော့ကျမတို့တိုင်းပြည်ကအခုဆိုရင်ပွင့်လာပြီဒီအချိန်ဟုန်နေတာအကောင်းဆုံးပြောင်းလဲခြင်းနဲ့ရှေ့ဆက်သွားမယ်ဆိုရင်တိုင်းပြည်ကတော်တော်တိုးတက်မယ်အဲ့ဒီခါကျရင်ကျမတို့ရှာအထူးသဖြင့်အမျိုးသမီးတွေမှာအသိပညာပိုင်းအတတ်ပညာပိုင်းနဲ့သူတို့အဆင်သင့်ဖြစ်ဖို့အတွက်ကျမတို့ကူညီပေးတဲ့အလုပ်ကိုလုပ်ပါတယ်ဒါပေမဲ့ကျမအဓိကလုပ်တဲ့အလုပ်ကတော့အမျိုးသမီးတွေနိုင်ငံရေးမှာပြည်သူရေးရအခြေအနေအားလုံးမှာပို့ပြီးပါဝင်လာအောင်အတွက်ကျမတို့အသိပညာပေးတဲ့သကွန်ဝိုင်းဆွေးနွေးပွဲတွေလူမှုဆွေးနွေးပွဲတွေဟာမျိုးတော့ကျမတို့အဓိကလုပ်ပါတယ်ဒါကတော့ကျမတို့လွှတ်တော်အမတ်ဖြစ်တဲ့ကျမတငယ်ချင်းဖြူဖြူသင်းစင်မာအောင်တို့နဲ့ကျမတို့တွဲပြီးထားအောင်တော့ကျမကအစဉ်တစိုက်လုပ်ပါတယ်အဓိကကျမရည်ရွယ်ချက်ကကျမတို့ဒီတာမန်အမျိုးသမီးတွေကလာတဲ့အမျိုးသမီးတွေကိုလှုပ်ချင်တဲ့အလုပ်ကိုကြိုးကြိုးဆဆနဲ့တစိုက်မမတ်လုပ်တယ်ဆိုရင်အမျိုးသမီးဖြစ်ဖြစ်မျိုးသားဖြစ်ဖြစ်ဘယ်သူမှဆိုခေါင်းဆောင်လည်းဖြစ်နိုင်တယ်ဥဆောင်တဲ့အခန်းကဏ္ဍမှာလည်းနေလို့ရတယ်။အဲ့ဒါလေးကိုကျန်တဲ့အမျိုးသမီးတွေကကျမတို့က message ပေးခြင်းတဲ့သဘောနဲ့ကျမတို့အဲ့လိုပွဲမျိုးတွေတော့အမြဲလုပ်ပါတယ်။နောက်တစ်ခုကျမတို့ကဒီရက်ဖက်လူဖွဲ့စီမှာရှိတဲ့အမျိုးသမီးတွေအားလုံးကကို့အမကကို့အတီးတီးအမျိုးသမီးဖွဲ့တွေရှိကြပေမဲ့ကျမတို့အမျိုးသမီးတွေကကို့အမျိုးသမီးကိစ္စမှမဟုတ်ပါဘူး။နိုင်ငံရေးကိုလည်းကျမတို့ထောက်ခံတဲ့ကိစ္စဆိုထောက်ခံလိုက်တယ် အစိုးရလုံနေဟာကိုထောက်ပြတဲ့နေကိစ္စဆိုလဲထောက်ပြလိုက်တယ်ကျမတို့အကုန်လုံးကပြည်သူလူထုနဲ့တသားတဲ့နိုင်ငံအကျိုးအတွက်အမျိုးသမီးတွေကဝိုင်းပြီးတော့တက်တက်ကြွကြွလှုပ်ကြတယ်ဆိုတော့ကျမပြောချင်တာပါဆိုတော့မကင်နီပြောတယ်အမျိုးသမီးတွေနိုင်ငံရေးမှာပါဝင်တဲ့အခန့်ကဏ္ဍကိုမကင်နီလို့ပေါ့နော်တာမန်အမျိုးသမီးတွေနှူးချမှုရှိအောင်လှုပ်ဆောင်နေဆိုတော့အတိုင်းတာဘလောက်ထိထိရောက်မှုရှိပါလဲရှ နိုင်ငံရေးဝင်လို့ပါလို့ပြောလို့တိတ်ပြီးတော့ခက်တယ်အဲ့ခါကျတော့ကျမကဘယ်လိုလုပ်လဲဆိုတော့အမျိုးသမီးကောင်းဆောင်မှုသင်တန်းလေးတွေကိုကျမတို့အရင်ကပေးတယ်ဒါပေမဲ့ကျမနောက်နှစ်မှာတော့အမျိုးသမီးကောင်းဆောင်မှုဆိုင်ရာသင်တန်းလေးတော့ရောက်ပေးသွားဖို့အစီအစဉ်ရှိတယ်နောက်ကျမတို့အမျိုးသမီးတွေကလူရှိထွက်ပြီးပြောရဲဆိုတဲ့နေရာမှာနည်းနည်းအားနည်းတယ်ကျမတို့ကအမြဲတမ်းအိမ်နောက်ဖွေးမှာပဲနေနေကြတဲ့လူတွေကြတော့ကျမအဲ့ဒီအတွက်သူတို့ပြောတတ်ဆိုတတ်အောင်လူရှိပြောနေဟောနေအဲ့ဒါမျိုးလေးတွေပေါ့နော်စကားပြောတဲ့အတတ်ပညာတွေကျမတို့သင်တန်းတွေပေးမယ်လို့ကျမတို့စိတ်ကူးထားတယ်အဲ့လိုလုပ်ပေးမှလည်းသူတို့ကပို့ပြီးတော့ကိုကိုကိုယုံကြည်မှုရှိပြီးတော့ရှေ့ကိုရောက်လာမယ်လို့ထင်တယ်မှန်ငယ်တော့အမျိုးသမီးတွေကမညံ့ပါဘူးသူတို့မှအတွေ့အကြုံတွေသူတို့ရင်ထဲမှာtalent นี่ရှိပါတယ်ဒါပေမဲ့သူတို့ဟာကိုသူတို့ယုံကြည်မှုအားနည်းနေတဲ့အခါတော့ကျမတို့ကယုံကြည်မှုပိုကောင်းလာအောင်အားစေးတိုက်တဲ့သဘောနဲ့ကျမတို့အဲ့ဒါမျိုးလေးတွေလုပ်ပေးရင်တော့နောက်2015ပဲဖြစ်ဖြစ်နောက် shape လာလာမှာတော့ပို့ပြီးတော့အားကောင်းလာမယ်လို့ထင်တယ်။အရေးအတွက်နဲ့ကျင်ကျမတို့အမျိုးသမီးရဲ့နိုင်ငံရေးမှာပါဝင်မှုမနည်းပါဘူး။ကျမ NLD မှာတောက်လျှောက်ဖြတ်တန်းခဲ့တဲ့အတွေ့အကြုံရဆိုကျမတို့အမျိုးသမီးတွေကတက်ကြွပါတယ်ပါဝင်ပါတယ်။ဒါပေမဲ့ခေါင်းဆောင်မှုအခန်းကဏ္ဍမှာအားနည်းနေတဲ့အတွက်ကျမတို့ဒီကားကိုအခြားသောအမျိုးသမီးပေါ့နော်များနဲ့အတူအားစိုက်ပြီးတော့လုပ်ရမယ်လို့တော့ကျမကြုံကြည်ထားပါတယ
်ဒီ2015ခုရွေးကောက်ပွဲရလေးနိကလာပြီဆိုတဲ့ခါကျတော့ဒီအမျိုးသမီးတွေရဲ့အခန်းကဏ္ဍပုံမူပြီးတော့ပါဝင်လာဖို့ကလွတ်တော်မှာအိန္ဒိယနိုင်ငံလို့ပေါ့နော်ကိုတာစနစ်ချမှတ်ဖို့ဆိုတဲ့ခါကျတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ပါရောဘယ်လိုမြင်ပါလဲရှင
်ချိုးကြပေါ့နော်ကိုတာစနစ်လွတ်ဖို့ဆိုတာကလည်းကျမတို့ရှိမှလည်းအခုကျမတို့အမျိုးသမီးလွတ်တော်အမှန်တင်နေလဲနိနိကဆွေးနွေးကြည့်တော့သူတို့လည်းအများကြီးစိတ်ဝင်စားပါတယ်ကိုတာစနစ်ကိုပေါ့နော်သူများနိုင်ငံတွေလို့ကုလသမဂ္ဂသတ်မှတ်ထားဆိုရာခိုင်နှုန်းက30လောက်ရှိရမယ်ပေါ့ကျမတို့ရှိမှအခုကတော်တော်မှနည်းပါတယ်အဲ့ဒါတွေကကျမတို့ကခံယူထားတာဒါကျမတို့ရဲ့တာဝန်အမျိုးသမီးတွေလွတ်တော်ထဲမှာပူပါလာမယ်နိုင်ငံရေးမှာအုပ်ချုပ်ရေးမှာပူပါလာဖို့အတွက်ကျမတို့မှာတက်နိုင်တဲ့များလို့ဖို့တာဝန်ရှိရဲ့အဲ့တော့ကျမတို့ကြိုးလဲကြိုးစားရမှာပေါ့ဒါအပြင်ကျမတို့အမျိုးသမီးပဲလှုပ်လို့ရတဲ့ကိစ္စတွေမဟုတ်ဖြစ်နေတယ်အမျိုးသားတွေရဲ့လက်တွဲခေါ်ယူမှုနားလည်မှုအဲ့ဒါတွေကလည်းလိုတဲ့အခါကျတော့သူတို့ကိုကျမတို့ကကျမတို့ဒီအမျိုးသားတွေကိုတူတာတယ်ကိုတာတယ်ညှင်းခုန်တာမဟုတ်ပါဘူးကျမတို့အမျိုးသမီးတွေဒီထက်ပိုပွားဝင်လာရင်တိုင်းပြည်ပိုပြီးတော့ဒီထက်ပိုအခြေအနေကောင်းမယ်အားလုံးတဟဇာတာဖြစ်ဖြစ်နဲ့သွားနိုင်မှသာကျမတို့တိုင်းပြည်အနာဂတ်ပိုကောင်းမယ်ဆိုတဲ့ဟာကိုကျမတို့အခုချိန်မှာအမျိုးသားတွေကိုဒီ message လေးကိုထောက်လျှောက်ပေးနေရပါတယ်အဲ့ဒီခါကျတော့ကျမတို့လောက်ရမှာတော့အများကြီးပါပဲကျမရဲ့အိမ်မက်ပဲပြောရမှာပေါ့ကျမအမျိုးသမီးဝင်ကြီးဌာနရှိခြင်းနဲ့အမျိုးသမီးကိုယ်တိုင်ဝင်ကြီးတွေလောက်တာရှိစေခြင်းနဲ့အမျိုးသမီးတွေကိုအကာအကွယ်ပေးတဲ့ဥပဒေတွေခိုင်ခိုင်မာမာနဲ့ကျမတို့ရှိစေခြင်းနဲ့ဒါတွေကကျမတို့လောက်ဆရာတွေအများကြီးကြံမာသေးတယ်ဒါပေမဲ့ရေရှည်မှာတော့ကျမတို့လွတ်တော်ထဲမှာအခုလက်ရှိရှိနေတဲ့အမျိုးသမီးအမတ်တွေတာမကအမျိုးသားအမတ်တွေရောအားလုံးကအမျိုးသမီးကိစ္စသည်အမျိုးသမီးအတွက်ပဲမဟုတ်ဘူးအားလုံးအတွက်အကျိုးရှိရအောင်သိရအောင်ဆိုတော့ကျွန်တော်တို့အတူတူကတွဲပြီးတော့ရှေ့လျှောက်လုပ်ရမယ်လို့ကျွန်တော်တို့ထင်ပါတယ
်နောက်ဆုံးအနေနဲ့မေ့ချင်တာကတော့ပေါ့နော်အခုမျိုးသမီးစွမ်းရည်မြင့်တင်ရေးနဲ့ပတ်သက်ပြီးတော့မခင်လေးဆောင်ရွက်ရမှာပေါ့နော်ဒီဖြတ်သန်းလာရတဲ့ကြိုးပမ်းမှုတွေနဲ့အခုဟိုတနေ့ကဆိုနယူးယောက်မှာသမ္မတဥဘာမားနဲ့အတူပေါ့နော်ရပ်ဖဲ့လူအဖွဲ့အစည်းတွေကုပြောင်းရေးနဲ့ပတ်သက်ပြီးတော့တင်ပြဆွေးနွေးသားတာတွေ့ရပါတယ်ဆိုဒီဖြတ်သန်းလာရတဲ့အရင်ကအခြေအနေတွေနဲ့ပေါ့နော်အခုလက်ရှိအမေရိကန်သမ္မတဥဘာမားနဲ့အတူရှင်တွဲပြီးတော့ဆွေးနွေးရတဲ့အဆင့်ထိရောက်လာတဲ့ခါကျတော့ကိုဘဝကိုပြန်တွေးလိုက်လို့ရှိလို့ရှိရင်ဘယ်လိုသုံးသပ်မိပါလဲရှင
်ပြောရမယ်ဆိုရင်တော့ဒါကကျမတို့မျှော်လင့်မထားတဲ့ကိစ္စပေါ့နော်အမေရိကန်သမ္မတလုပ်တဲ့ပွဲမှာကျမတို့တက်ပြီးတော့ဒီလိုမျိုးပြောခွင့်ရဒါပေမဲ့ဒါကကျမကိုဖိတ်တာမဟုတ်ပါဘူးမြန်မာနိုင်ငံကိုဖိတ်တာပါအထူးသဖြင့်မြန်မာနိုင်ငံကအမျိုးသမီးတွေကိုဂုဏ်ပြုတဲ့သဘောပါပဲကျမတို့မြန်မာနိုင်ငံအမျိုးသမီးတွေအန်တီတော်အောင်ဆန်းစုကြည်အမှုထားပြီးကျန်းတဲ့သူတွေအကုန်လုံးကအရန်ကိုမှတက်ကြွတယ်တော်ကြတယ်ဆိုတဲ့ဟာကိုသူတို့ဂုဏ်ပြုခြင်းလို့လည်းဖြစ်ပါတယ်အဲ့ဒီအတွက်တော့ကျမဂုဏ်ယူပါတယ်အထူးသဖြင့်ကျမတို့အမေရိကန်သမ္မတနဲ့အတူပြောရဲဆိုတဲ့အခါမှာအားလုံးကအမျိုးသားတွေကျမတယောက်တည်းအမျိုးသမီးဖြစ်နေတာပေါ့နော်ဒါသည်လဲကျမတို့မြန်မာနိုင်ငံကအမျိုးသမီးတွေဒီခေတူမဟုတ်ဘူးပေါ့နော်အဲ့လိုမျိုးလေးသဘောကိုလည်းပြနိုင်တယ်ဒါအပြင်သမ္မတဥဘာမားအဲ့ဒီဟာမှာပေးခြင်းတဲ့ message ကကြတော့အပြောင်းလဲတွေတော့ဖြစ်နေပြီမယ်အဲ့ဒီမှာစိန်ခေါ်မှုတွေအများကြီးရှိနေသေးတယ်တချို့ကပုံမှန်လင်းလင်းနဲ့ဖိနှိပ်တာတွေရှိတယ်တချို့ကကြတော့မတိမတာနဲ့ဖိနှိပ်တာတွေရှိတယ်အရက်ဖက်အဖွဲ့အစည်းတွေကိုဖိနှိပ်မှုတွေကနောက်ပိုင်းမှာစိန်ခေါ်မှုတွေကပိုများလာတယ်အဲ့ဒါကိုနိုင်ငံတကာကအားလုံးဝိုင်းပြီးတော့ကူညီပေးကြပါဆိုတဲ့ message ကိုပေးတဲ့အခါ ကျွန်မတို့ကိုယ်စားလှယ်ထောက်ပံ့ရေးတဲ့အကူအညီတွေကိုပေးကြပါလို့ပြောရတာဖြစ်တဲ့အတွက်အားလုံးရဲ့ကိုယ်စားတော့ကျွန်မခုံယူပါတယ်
Okay, kulu view la ya pi do twi su mi mian kwin pi de twi ma khin le u jisu tin ma le.
Ajima le jisu ba shin. You can bend but never break me cause it only serves to make me